မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းရမှာနောင်လာမယ့်အာဆီယံဥက္ကဋ္ဌဖြစ်တဲ့မလေးရှားနိုင်ငံရဲ့ဥဆောင်မှုအခမ်းအနားကိုအင်ဒိုနီးရှားကပံ့ပိုးကူညီမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီကဗိုလ်တုံးတွေမှာပြောလိုက်ပါတယ်။ကွာလာလာပူမြို့တော်မှာမလေးရှားနိုင်ငံရဲ့ဝန်ကြီးမိုဟာမက်ဘင်ဟာဆန်နဲ့ဗိုလ်တုံးတွေကတွေ့ဆုံချိန်မှာမဆူဒီကအခုလိုပြောခဲ့ကြောင်းအင်ဒိုနီးရှားသတင်းအေဂျင်စီအန်တာရာကဆိုပါတယ်။မလေးရှားအနေနဲ့2023ခုနှစ်အာဆီယံဥက္ကဋ္ဌတာဝန်ယူချိန်အတွင်းအင်ဒိုနီးရှားကျင့်သုံးခဲ့တဲ့အားလုံးပါဝင်တဲ့ချင်းကပ်မှုကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့မျှော်လင့်ကြောင်းဆိုပါတယ်။အလုံးပါဝင်နိုင်တဲ့ဆွေးနွေးပွဲတွေဆက်လက်ပြင်တင်နိုင်ရေးအလုံးပါဝင်ပြီးကွဲပြားမှုမရှိတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေချဲ့ထွင်နိုင်ရေးနဲ့အာဆီယံရဲ့ချိုးပန်းဆောင်ရွက်မှုတွေမှာနိုင်ငံတကာရဲ့ပံ့ပိုးကူညီမှုနဲ့ပေါင်းစပ်ညှိနှိုင်းမှုတွေကိုဆက်လက်လှုပ်ဆောင်ဖို့သဘောတူညီခဲ့ကြတယ်လို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာအရေးအတွက်အာဆီယံအလှည့်ကျဥက္ကဋ္ဌ၃နိုင်ငံဦးဆောင်တဲ့ Striker Yania ကိုမနစ်ကအင်ဒိုနီးရှားကစတင်ခဲ့တာဖြစ်ပြီးဒီနှစ်အာဆီယံဥက္ကဋ္ဌ Laos နဲ့ရှင်းနှစ်ဥက္ကဋ္ဌမလေးရှားတို့ကဒါကိုဆက်လက်ကင်တွယ်ဖို့အရေးကြီးတယ်လို့ပြောပါတယ်များ